မုံညီညွေးပါတီ MPU က MUP ကလွှတ်တော်ကိုယ်စားလှယ်လောင်းမိဝေတီဖြူထိုင်းမြန်မာနယ်စပ်ဖျားသုံးစုမျိုးနားမှာမနေ့ညနေကလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့ကိစ္စကိုသူတို့အနေနဲ့ပြစ်တင်ရှုတ်ချကြောင်းပါတီပြောခွင့်ရကပြောပါတယ်ဒါအပြင်အဲဒီလှုပ်ကြံတက်ဖြတ်မှုပေါ်ပေါ်ရေးအတွက်စုံစမ်းဖော်ထုတ်သွားမယ်လို့မွန်ပြည်သက်ပါတီကလည်းပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမမျှသစေအောင်ပြောပြပါမယ
်ဖျားသုံးစုမျိုးနဲ့ရွာသေးရွာချားမှာမိဝေတီဖြိုးမောင်းလာတဲ့ကားနာကိုအမိမသိတဲ့နဲ့တမားကစိုက်ကဲကပ်ပြီးတော့အနီးကပစ်ခတ်သွားတာပါရင်ဘတ်လက်မောင်းနဲ့ခြေထောက်တွေမှာတနတ်တန်ရနဲ့ဆေးဝင်ရောက်ပြီးတဲ့နောက်မှာသူသေဆုံးခဲ့ပါတယ်။မိဝေတီဖြိုအခုလိုအကျန်းဖဲလှုပ်ကြံတက်ဖြတ်ခံရတဲ့အပေါ်သူတို့အနေနဲ့ပြင်းပြင်းထန်ထန်ရှုတ်ချရတယ်လို့ MUP ပါတီပြောရေးဆိုခွင့်ရှိသူနိုင်တလာညီကပြောပါတယ
်။နိုင်လေးမှာတော့အမြင်မပြေတော့ရှိပါဘောနော်။ဒီလိုမျိုးအကျန်းဖက်ပြီးတိုက်ခိုက်တာတော့ဒါအဖြစ်တဲ့လှုပ်ရပေါ့နော်။ဒီတော့လှုပ်ရပေါ်မှာတော့ကျွန်တော်ပါတီနဲ့တော့ဒါအပြင်းထန်ကိုဒါရှုတ်ချတော့ပေါ့နော်။ဒီကြက်ဖက်လှုပ်ရတွေတော့
February 25ရက်နေ့မှာမိဝေတီဖြိုးရဲ့ဗာကြီးနေအိမ်ကိုမိရှုခံခဲ့ရပြီး March 28ရက်နေ့မှာအဲ့ဒီဗာကြီးအိမ်ကိုတနက်နဲ့6မြောင်းပြစ်ခတ်ခံရတယ်လို့နောက်တစ်ခါ April 17ရက်နေ့မှာလည်းသူနေတဲ့ရွာမှာအမည်မသိတဲ့များအဖွဲတစ်ခုကဝင်ရောက်ပြီးတော့ဓများတိုက်ခဲ့တယ်လို့ပါတီပြောရေးဆိုခွင့်ရှိသူနိုင်တလာညီကဆိုပါတယ် MUP ပါတီဝင်နှစ်ဦးဟာစစ်ကောင်စီအုပ်ချုပ်ရေးအဖွဲ့မှာပါဝင်နေတာမှာနိုင်ငံတော်အစ်စ်မှတယောက်နဲ့ပြည်내အစ်စ်မှတယောက်ဖြစ်ပါတယ်မိဝေတီဖြူအနေနဲ့ကတော့ပုံကိုရေးအရာစစ်ကောင်စီနဲ့ပူးပေါင်းလှုပ်ဆောင်တာမရှိဘူးလို့ဆိုပါတယ်လက်ရှိနိုင်ငံရေးအခင်းအကျင်းအရာတစ်ဖက်အင်အားကလည်းကိုနဲ့မတူရင်ကိုရန်သူလို့သတ်မှတ်ထားပြီးဒီလိုလှုပ်ကြံခံရမှုတွေဖြစ်ပေါ်လာနိုင်တယ်လို့ယူဆကြောင်းနိုင်တလာညီကပြောပါတယ်နိုင်ငံရေးကိုဖန်ပြပြီးဒီလိုအကြမ်းဖက်လှုပ်ကြံတာတော့မဖြစ်သင့်ဘူးလို့မိုးအမျိုးသမီးဖြစ်တဲ့မိငွေလေးကဆိုပါတယ
်နိုင်ငံရေးအခင်းအကျင်းလို့ပြောတဲ့အမှုထမ်းမှာဆိုလို့ရှိရင်ဒီအခမ်းအနားကတော့မိသမီးနဲ့ကလေးတွေပေါ့အခုကြတာဒီအပြစ်နဲ့ဒီသူတရားအနေနဲ့အဲ့လိုမျိုးတတ်ခံရတဲ့အလူထား solution ပေါ့ဒါကနိုင်ငံကြီးအခုပန်းပြပြီးတော့မှပြန်တမ်းပြီးလောက်တာကြတော့လုံးဝမဖြစ်သေးတဲ့ကိစ္စလို့ဒီမှာအလူကြီးနေ
မွန်တိုင်းသားလက်နဲ့ကင်တစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီ MNSP ကလည်းမိဝေတီဖြူလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်အရေးယူသွားမယ်လို့မွန်ပြည်သက်ပါတီရဲ့ဗဟိုနိုင်ငံရေးဌာနတာဝန်ခံနိုင်အောင်မင်းကြီးကပြောပါတယ်ဒီလိုကာလအချိန်မျိုးမှာလူမျိုးစုကိုပြစ်မှတ်မထားဘဲဒီမိုကရေစီအင်အားစုအချင်းချင်းပြုမှုလင်းလင်းဆွေးနွေးဖို့တင်တယ်လို့နိုင်အောင်မင်းကြီးကပြောပါတယ
်ကျွန်တော်တစ်ဖက်နဲ့တစ်ဖက်ဒီလိုကွင်းလင်းမှုမရှိရင်ကျွန်တော်တို့တက်တေတံပြအပူပြီးတော့ဇာနဲ့ဒဇာပူပြီးကြီးမားလာမှုဖြစ်တဲ့အခါဒီလိုတော့ခါမဖြစ်သေးဘူးเนาะဒီကိစ္စလည်းဆိုဒီကိစ္စပေါ်မှာလည်းကျွန်တော်တို့ဒါလူမျိုးဖြစ်ခဲ့တယ်ဒီလားကျွန်တော်တို့တရားဝင်စစ်ပြီးတော့ပေါ်ထုတ်သွားမယ်
မိဝေတီဖြူလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးတော့ဥပဒေမဲ့လှုပ်ကြံတက်ဖြတ်မှုအလုံးကိုလုံးဝကန့်ကွက်ရှုတ်ချကြောင်းတရားခဏ်နဲ့တရားမျှတမှုပေါ်ပေါက်ရေးအတွက်မိုးအမျိုးသားကွန်ရက်အနေနဲ့အလေးအနက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမိုးအမျိုးသားကွန်ရက်ကဒီကနေ့သဘောထားထုတ်ပြန်ပါတယ်။မိုးအမျိုးသားကွန်ရက်ဟာ February 1ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဖွဲ့စည်းလာတဲ့အဖွဲ့တစ်ခုဖြစ်ပြီးအာဏာရှင်စနစ်ကိုတော်လှန်နေတဲ့အဖွဲ့ဖြစ်ပါတယ်။အလားတူပဲဒီလိုလှုပ်ကြံမှုဟာမိမိတို့လူမျိုးကိုစော်ကားတဲ့လှုပ်ရက်လို့သတ်မှတ်ပြီးနိုင်ငံတကာဥပဒေနဲ့မကိုက်ညီတဲ့အကြမ်းဖက်လှုပ်ရက်တွေကိုကျူးလွန်တဲ့ဘယ်အဖွဲ့အစည်းမဆိုရှုတ်ချကြောင်းဥရောပရောက်ညီညွတ်သောမုံအဖွဲ့အစည်းကလည်းကန့်ကွက်စာထုတ်ပြန်ထားပါတယ်။မိဝေတီဖြိုးဟာတရားလွှတ်တော်ရှေ့နေဟောင်းတူဖြစ်တယ်လို့ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ပြိုင်ပြီးတော့ရှုံးနိမ့်ခဲ့သူဖြစ်ပါတယ်။
MUP ပါတီကလွှတ်တော်ကိုယ်စားလှယ်လောင်းလှုပ်ကြံခံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမမျှသိစင်အောင်ပြောပြသွားတာပါ